နေ့ကပခုတ်ကူမြို့တွင်ဆန္ဒပြတန်ကြတော်တွေမြို့ထိပ်ရှိရွှေချောင်းတရာအနီးကအလကတုံချောင်းရှိအရောက်မှာကာကွယ်ရေးဦးစီးချုပ်ယုံကြည်အမိတ်နဲ့တပ်မတရက်တဲ့တပ်မဌာနချုပ်လောက်ခံခမရ235ရဲ့တက်ခွဲတခွဲအင်အားနဲ့တနက်ပြစ်ပေါက်ပြီးလူစုခွဲခဲ့တာဖြစ်တယ်လို့ပခုတ်ကူခရိုင်စစ်ဘက်ရေးရလူကြုံရေးအဖွဲ့တာဝန်ကျတပ်သားတူကအခုလိုပြောပြပါတယ်
ဘုံမလေးကွာကျွန်တော်စားအဖတ်တော့ခွဲရပါတိုင်းစားကလို့လို့စီအတ္တမခါမျိုးယူတာလက်ကံကတော့ကျွန်တော်တို့ဒီတနက်ဖြစ်ပေါက်ပါတော့နှစ်35ခင်ဗျာအင်းဘုံမျိုးတန်းစင်ပါခင်ဗျာအင်းငါကကျွန်တော်အဲ့တော့တော့တခွဲတခွဲလူပဲပါတယ်ငါတခွဲတခွဲသာပဲပါပ
ါဆန္ဒပြတန်ဃာတော်တွေတဲကအားလုံးစုစုပေါင်း6ပါးအဖတ်ခံခဲ့ရပြီးအာဏာပိုင်တွေဘက်က3ပါးကိုချက်ချင်းပြန်လုပ်ပေးခဲ့ကြောင်းလည်းဆန္ဒပြပွဲအတွင်းကျွတ်တုတ်ဖန်ခံခဲ့ရတဲ့မန္တလေးတိုက်ခေါ်အနောက်တိုက်ကတန်ဃာတော်ဥပညာဆက်ကတက်တော်28နဲ့ဥပညာအနန္ဒတက်တော်24နှစ်နဲ့မဟာဗောဓိမန္တန်ကျောင်းတိုက်ကဥစံနီမှာတက်တော်29နှစ်တို့3ပါးကိုရဲကဖမ်းဆီးခဲ့ပြီးညာရင်းချင်းပြန်လွတ်ပေးခဲ့ကြောင်းတမတရတိရဲ့တမဌာနချုပ်တာဝန်ကျအရာရှိတူကအခုလိုပြောပြပါဗျာ။ဟုတ်ကဲ
့အဲတမဆန္ဒကျွန်တော်ရှိမှတော့လောလောဆယ်မရှိပါဘူးဗျာ။ဟုတ်တယ်အဲ့ဒါကိုအခုကဒါနာရေးဟောတန်ပြပေးလိုက်ပါပြီကျွန်တော်ရှိမှလောက်တောင်ဟောရဲရလောက်တာပ
ါချက်ဖို့အဖို့ဝင်ကလက်တိုင်မှာကျူးတူဖမ်းဆီးခဲ့ပြီးရဲစခန်းပို့ခံခဲ့ရတယ်မန္တလေးကျောင်းတိုက်ကဥပညာဆက်ကဥပညာနန္ဒတို့လက်ပါအပါဝင်အရှိတိုက်ကဖမ်းခံခဲ့ရတယ်တန်ဃာတော်တွေရဲ့နောက်ဆုံးအခြေအနေကိုတန်ဃာတော်တွေနဲ့ညီဆက်သူပခုတ်ကူမြို့ကန်က RFA ကိုအခုလိုပြောပြပါဗျာ
ဥပညာနန္ဒနဲ့ဥပညာဆက်ကနေကလက်တိုင်မှာကျူးတူခံရတယ်နှစ်ပါးရှိတိုက်ကတက်တက်ကျူးတူမခံဘဲနဲ့ဖမ်းခံရတဲ့၃ပါးတော့ရန်တို့ဟုတ်ပါဟုတ်တယ်အဲဒီလွတ်လာပြီဒီကညနေတခါလဲလွတ်တယ်ပဖန်းတော့ကတော့ကြက်ခိုင်ခွင့်ကြိုးရဖန်းတာဥပညာဆက်ကနဲ့ဥပညာနန္ဒကိုဟိုရဲစခန်းထဲကိုဖမ်းသွားတယ်ဖမ်းသွားပြီးတော့လူဝင်လက်ခံရသေးတယ်လူဝင်လက်ခံပြီးတော့အချုပ်ခန်းထဲကိုလည်းသနသွင်းလိုက်ပြီးသွေးပြီးတော့မှပြန်ထုတ်ပြီးတော့နေကန်းပြန်ဝင်ပြီးကမှပြန်လွတ်ပြီးတယ်
ဒီလိုညီညီချင်းချင်းမြေတပ်ဖို့လက်လျှောက်ဆန္ဒပြခဲ့တဲ့တန်ဃာတော်တွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်လူစုကွဲဖမ်းဆီးတဲ့ကိစ္စတွေနဲ့ပတ်သက်လို့သက်ဆိုင်ရာအာဏာပိုင်တွေပခုတ်ကူစာသေးတိုင်းကြီးတုံးတိုင်းနဲ့ဗောဓိမန္တန်ကျောင်းတိုက်ကဂောဘကလူကြီးတွေနဲ့ဒီကနေ့မနေ့ခါကရုံမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။အာဏာပိုင်တွေအလဲလိုက်ရောက်တဲ့အချိန်မှာအလဲလိုက်တန်ဃာတော်တွေကအာဏာပိုင်တွေကိုအဆောင်တစ်ခုမှထည့်သွင်းပိတ်ထားခဲ့ပါတယ်။အာဏာပိုင်တွေရဲ့ကားတွေကိုလည်းစီးပီးစီးကြောင်းပြန့်ထုတ်ဝီးရှုခဲ့တာဒီသတင်းပို့တဲ့အချိန်ထိလေးစီးရှိသွားပြီဖြစ်ပါတယ်။အခုလိုအာဏာပိုင်တွေနဲ့ပခုတ်ကူအလေလိုက်ကတန်ဃာတော်တွေအခင်းဖြစ်နေချိန်မှာပြင်ပဗိုလ်ချုပ်လမ်းမကြီးမှာလည်းပြည်သူတွေထောင်ပေါင်းများစွာကစောင့်ကြည့်နေပါတယ်တန်ဃာတော်တွေကိုအကြက်ဖက်တဲ့ကိစ္စနဲ့ပတ်သက်ပြီးပခုတ်ကူမြို့ကန်တွေမကြင်မနက်ဖြစ်နေတယ်လို့စုံစမ်းသိရှိရပါတယ်လေလိုက်မှာပြိမိနေတဲ့အာဏာပိုင်တွေကဗျူဟာမှုတက်မှတ်မှုနဲ့ခါကဥက္ကဋ္ဌတွေလည်းပါဝင်တယ်လို့မြို့ကန်တို့ကပြောပေမဲ့ပြိမိနေတဲ့အာဏာပိုင်တွေအရေးအတွက်ကိုအတိမပြုနိုင်သေးပါဘူးအလေလိုက်တန်ဃာတော်တို့ကလည်းကျောင်းဥဒတိုင်းဘုရားစောင့်ပြီးပြပသူတွေမှာလက်ကင်ဖုံသုံးသူတွေပါလာရင်တရင်ပေးသူတွေအဖြစ်မယုံမကြည်ဖြစ်နေတယ်လို့မျက်မြင်တက်တည်တွေကပြောပါတယ်။နောက်ဆုံးရတဲ့တရင်တွေအရအလေလိုက်တန်ဃာတော်တွေကအဖက်ကံတန်ဃာတော်တွေစင်းကြောက်ဆုံးတန်ဃာစင်းဒဏ်ရတန်ဃာစင်းလိုက်လံကောက်နေပြီးဒီတန်ဃာတော်တွေပြန်လွတ်မှာအလေလိုက်ကအာဏာပိုင်တွေကိုပြန်လွတ်မဲ့သဘောရှိတယ်လို့ပခုတ်ကူတန်ဃာတို့ကခံမှန်းပြောဆိုနေပါတယ်။ပခုတ်ကူမျိုးပြိယတိစာတန်တိုင်ကြီးတုံးတိုက်ကတော့မဟာဝိသတာယာမအရှိတိုင်မဟာဝိတုတာယာမအလေတိုင်နဲ့မဟာဝိပုလာယာမမန္တလေးအနောက်တိုက်တို့ဖြစ်ပါတယ်မြန်မာနိုင်ငံမှာစာတန်သားတန်ဃာတော်အများဆုံးဖြစ်တဲ့မန္တလေးမြို့ပြီးရင်ပခုတ်ကူမြို့ဟာဒုတိယတန်ဃာတော်စာတန်သားအများဆုံးမြို့ဖြစ်ပါတယ်ခင်ဗျာ